ထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါဒုတိယအများဆုံးဖြစ်ပွားနေတဲ့ပက်ရှ်ပူရီပီနယ်ခေါင်းရိုင်မြို့ကတရက်စစ်ဆက်ရုံတွင်းကယာယီဆက်ရုံတွင်းမှာဆေးကုသမှုခံနေရတဲ့ကိုဗစ်ကပ်ရောဂါကူးစက်ခံရတဲ့မြန်မာ900ကျော်ဟာယာယီဆက်ရုံမှာမီးပြက်လိုက်ရာကစလို့အဆင်မပြေမှုဖြစ်ပြီးမေလ29ရက်နေ့ကဆက်ရုံရှိကကွင်းပြင်မှာစုယုံဆန္ဒပြခဲ့ကြတဲ့တဲ့င်းကိုပြောပြပါမယ်။ကျမမအေးမှာပါ။ရက်စစ်ဆက်ရုံတွင်ကယာယီဆေးရုံမှာဆေးကုသမှုခံနေရတဲ့မြန်မာရွှေပြောင်းလူသမား900ကျော်ဟာမေလ29ရက်နေ့ကဆက်ရုံရှိကကွင်းပြင်မှာစုယုံပြီးဆန္ဒပြခဲ့ကြတာပါဆက်ရုံတွင်မှာမီးပြက်လက်တာအစားအသောက်အဆင်မပြေတာနဲ့ခွဲခြားဆက်ဆံခံရတာတွေကြောင့်အခုလိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဆန္ဒပြမှုဖြစ်ပွားခဲ့တဲ့ဆက်ရုံကိုတော့ရဲစစ်တပ်အင်အား300ကျော်ကအပြင်ကနေလုံခြုံရေးယူပြီးစောင့်ကြည့်နေကြတာကိုလည်းထိုင်းရုပ်သံသတင်းတွေမှာဖော်ပြကြပါတယ်ထိုင်းနိုင်ငံသားအလို့သမားတွေကိုတော့ပြင်ပဆေးရုံတွေမှာဆေးကုသပေးနေပြီးမြန်မာနိုင်ငံသားတွေကိုတော့ဆက်ရုံတွင်ကရွက်ပြင်တဲထိုးထားတဲ့ယာယီဆေးရုံတွေမှာကုသပေးနေတယ်ဆိုပြီးဆန္ဒပြသူတွေကထောက်ပြကြပါတယ်လူမှုဖူလုံရေးအာမခံကြီးပေးသွင်းထားတာမို့ထိုင်းဆေးရုံတွေမှာတရားဝင်ကုသခွင့်ပေးဖို့ကိုလည်းတောင်းဆိုကြပါတယ်ညာတော်အဖြစ်အစုလိုက်အပြုံလိုက်ကူးစက်မှုတွေကိုယာယီဆေးရုံတွေမှာပဲကုသပေးနေတာတွေရှိနေပြီးကူးစက်သူတိုင်းဆေးရုံသွားခွင့်မရတာတွေတော့ရှိကြောင်း FED အဖွဲ့ကအလုံသမားရေးတက်ကြွလှုပ်ရှားသူဦးမင်းဦးကတော့ပြောပြပါတယ်
ကျွန်တော်တင်တယ်အဲ့ဒါတွေကတော့ဖြစ်မှာပဲဒါပေမဲ့ဒါအလုပ်သမားတွေကျွန်တော်တို့ခြေဆောင်လို့ပြောရင်တော့ပိုဖြစ်တယ်ဆိုတော့သူတို့ထိုင်းနေခြင်းမှာဟိုတလောဆိုတော်တော်လေးတည်သွားတာလေယောဂဖြစ်တာလည်းသိနေပြီစေယောလာခေါ်ဖို့စောင့်နေတယ်လာမခေါ်လို့အမတက်ကြီးတဲ့လူတွေဆိုနှစ်ယောက်လားမသိဘူးကျွန်တော်ဒါတော့ဟိုကျွန်တော်သိတာတော့ပဲဆုံးသွားတာလေငါခေါ်တာကိုစောင့်ရင်းနဲ့၄-၆ရက်တပတ်ကြာပါလေအမစေယောနေလေဒါကြီးယောဂရှိတဲ့လူတွေယောဂအခန်းရှိတဲ့လူတွေမှာဆိုလို့ရှိရင်တော့တက်ကြီးတဲ့လူတွေကတော့ဒါအနေနဲ့နည်းရှိတာပေါ့
လူမှုဖူလုံရေးအာမခံကြီးတွေပေးဆောင်ထားရပေမဲ့တကယ်တမ်းဆေးကုသပေးနေရမှာထိုင်းနဲ့မြန်မာအလုပ်သမားအချင်းချင်းခွဲခြားဆက်ဆံခံရတယ်ဆိုပြီးမြန်မာအလုပ်သမားတွေကထောက်ပြပြောဆိုခဲ့တာနဲ့ပတ်သက်ပြီးပြည်လည်နိုင်ဖို့ပက်ရှ်ပူရီမြို့ပိုင်ကိုယ်တိုင်လာရောက်ဖြည့်ရှင်းပေးခဲ့ရပါတယ်။ဒုတိယမြို့ပိုင်မစ္စတာနာထဝတ်ကတော့အခုလိုပြောဆိုသွားပါဗျာ။ဒါက
နေ့လောက်သာခေါ်ပူပိုင်တယ်။ဝန်ကြီးเนี่ยถ้าငါနဲ့နိုင်တယ်นะครับว่าทางเจ้าที่เนี่ยมีการเดินสายไฟนะครับแล้วก็
အခုလိုဖြစ်ပွားရတာဟာဆက်ယုံတွင်းမှာမီးအားသုံးတာများပြီးလျှက်စစ်မီးပြတ်တောက်သွားခဲ့လို့ရာသီဥတုပူပြင်းတဲ့အချိန်အလုသမားတွေအတွက်နေထိုင်ရေးခက်ခဲမှုဖြစ်ရတာပါအမြန်ဆုံးမီးပြန်ရအောင်လှုပ်ဆောင်ပေးနေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်အဲ့ဒီဆက်ယုံတွင်းမှာကိုဗစ်ကူးစက်လူနာ1300ကျော်ရှိနေကြောင်းပက်ရှ်ပူရီကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကတော့ထုတ်ပြန်ထားပါတယ်မီလာ28ရက်နေ့မှာတော့ပက်ရှ်ပူရီပီနယ်အုပ်ချုပ်ရေးအာဏာပိုင်နေနဲ့ကျန်းမာရေးဌာနပူးတွဲအရေးပေါ်အစည်းအဝေးကျင်းပခဲ့ပြီးမြန်မာလူသမားတွေကုသရေးအဆင်ပြေအောင်လှုပ်ဆောင်ပေးဖို့အတွက်အစည်းအဝေးတွေလုပ်ခဲ့ကြပါတယ်။အခုဆိုရင်စမုတ်ပရာဂန်ပီနယ်ထဲမှာလည်းနိုင်ငံခြားသောအလို့သမားတွေ800ထဲမှနည်းကူးစက်မှုတွေဖြစ်တာကြောင့်အဲ့ဒီနေရာကိုလည်းတောက်ကြလေးကစပြီးပိတ်ဆို့မှုတွေလုပ်ထားကြောင်းဦးမင်းဦးကပြောပြပါတယ်။
ပေါ်လို့ပြောမယ်ဆိုလို့ရှင်ရမှာလူ8000လောက်နေတဲ့အေရီးယားမှာလုံသမားကြီးနိုင်ငံသားလုံသမားဆိုတာကျွန်တော်တို့8000လုံသမားလည်းအဓိကပြောချင်တာပါအဲ့ဒါကြီးမှာလည်းအခုကိုဗစ်ပိုးစုလိုက်တို့တို့အယောက်800အောင်တွေ့တာဟုတ်ဆယ်အယောက်800တွေ့တယ်သူကဆက်ယုံကြီး3ယုံကအဲ့မှာလည်းပါးအများကြီးပေါ်တယ်ဒါမဲ့အဲ့ဒါကစမှုပရဂရမ်မှာအဲ့ဒါလည်းတကူတို့လော့ဒေါင်းချထားပြီးတော့အဲ့ဒါကြီးတကူလို့
ကိုဗစ်တတိယလိုင်းကူးစက်နေတဲ့ထိုင်းနိုင်ငံမှာမေလ29ရက်နေ့အထိအတည်ပြုလူနာစုစုပေါင်း3000ခွဲလောက်ရှိနေပြီးသေဆုံးသူက988ဦးထက်မနည်းရှိနေသလိုမေလ29ရက်နေ့တနေ့တည်းမှာပဲကူးစက်သူလူနာအသစ်4800ကျော်ရှိနေပါတယ်နေ့စဉ်လည်းအတည်ပြုလူနာ1000ကနန်းထိတိုးလာနေပါတယ်အဲ့ဒီထဲမှာနိုင်ငံခြားသားရွှေ့ပြောင်းလူသမားတွေကအများစုဖြစ်နေပါတယ်ရှင်